ချမ်းပြည်နယ်မြောက်ပိုင်းတီဘောကြောင်မဲနမ်မတူစားတဲ့မြို့တွေမှာ SSPP SSA ရှမ်းမြောင်နဲ့ PNLA တောင်ပလောင်ပူပေါင်းတပ်တွေနဲ့ RCSS SSA ရှမ်းတောင်တပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ဒီလ23ရက်နေ့ကကြောင်မဲမြို့နယ်အတွင်းတိုက်ပွဲ3နေရာဖြစ်ခဲ့ရမှာတော့ဆန်အုပ်စုညောင်မောင်ရွာတိုက်ပွဲမှာအရက်သားတဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကျောင်းမဲမြို့နယ်နမ်ခုံပရိုက်တာအဖွဲ့ကဦးဆိုင်ပူကဗီဒီယိုကိုပြောပါတယ
်။မနေ့တော့မနေ့6လခွဲ5လဝင်းတော့ဆင်းနေကြီးနဲ့ပြေးကြတာ။အဲ့ဒီမှာပြေးကြရမှဒီတယောက်ပြေးရတယ်။3ယောက်4ယောက်ကတော့တရားပြင်းနေတာ၊4ယောက်ကတော့အလောက်မရှိဘူး။လိုင်းကမလွဲဘူးလေ။ဒါကမှဒါမျိုးပဲတာတဲ့အဲ့ဒါပြင်းနေတာပြေးရတာ။ဆိုင်ပွဲကတော့မနေ့တော့ကချုံတဲ့မှာတစ်ခါဖြစ်တယ်အဲ့ညာမောပမဖြစ်တယ်နောက်တော့မဆမ်းမမှာတစ်ခါဖြစ်တယ်
အကုန်ကတော့တုံးနေတာဖြစ်တော့
ဘူးလေမြန်မာကဆက်လာမြန်မာတော့ဒါလည်းကြည့်လို့ပြဆိုရတော့
Top 3ကြီးရွာအနီးကအုံငန်းရွာចောင်းတောင်ဆရာတော်ကတော့လက်ရှိသူတို့ရွာအနီးတစ်ဝိုက်မှာစီးရဲတင်းမာမှုတွေရှိနေပြီးရောင်းနေတဲ့စစ်ဆောင်တွေနေရမပြန်နိုင်သေးဘူးလို့မိန့်ကြပါတယ်
အဦးစင်းတော်နာတော်ရတော့ဘာမှမဖြစ်ဘူးအဲ့ဒီတော်ထန်တော်ကတော့တစ်ဖက်နဲ့တစ်ဖက်ပြင်းမာမှုတွေရှိနေတော့အခုကပြည်သူလူထုတွေကလည်းပြန်ချင်းနေပြီးလက်လက်ကူးချိန်ရောက်နေပြီးလုံးချိန်ရောက်နေပြီးပြန်လို့လည်းမရသေးဘူးခစီပေးဆောင်ကဦးစင်းကမှ30ရှိတယ်နောက်ပန်းဆန်မှာကတော့300နဲ့35လောက်ရှိတယ်အဲတန်းကံမှာတော့100ရှိတယ်လို့ကြားများဟုတ်တယ်အိုးအရင်ကတော့တိုက်ပွဲတွေကတော့မပြန်နိုင်လို့ဖြစ်နေတာဆက်လာတော့ကြော်ပြီး
ဒီလ23ရက်နေ့ကတီဘောမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်တာကြောင့်ဒေသခံရွာသား300လောက်တီဘောမြို့ပေါ်ကိုတင်းရှောင်လာတယ်လို့နေစီနချာပရိုက်တာအဖွဲ့ကကိုမျိုးကပြောပါတယ
်။မကြီးရတော့ဒီကျွန်တော်တီဘောဘုပ္ပကတပ်ပလေးဆွန်လုံးပေါ့နော်အဲ့ဒီကမှသူတို့ဖြစ်တဲ့ဆိုပြီးတော့ထွက်လာတာပေါ့နော်။အဲအခုကျွန်တော်တို့ဒီဘိုးတော်ကျောင်းမှာတော့တရားမိကရောက်တယ်။လူတွေကဘိုးတော်ကျောင်းပေါ့အမင်္ဂလာဘိုးတော်ကျောင်းဟုတ်ကဲ့။နောက်ကျွန်တော်တို့တီဘောမြို့နယ်နတ်ပုံကြီးရပါပေါ့နော်။အမွန်ကြီးရမှာကြတော့သူကဒါတရားနဲ့30ပေါ့ဟုတ်အလုံး300ကျော်ပေါ့
လောလောဆယ်ဆစ်ဆောင်တွေအတွက်ပရိုက်တာအသင်းအဖွဲ့တွေကဝိုင်းဝန်းကူညီပေးနေပြီးရရှိကြလာမယ်ဆိုရင်စားနပ်ရိက္ခာခက်ခဲလာနိုင်တယ်လို့လည်းသူကပြောပါတယ်ဒီဘောမျိုးနဲ့အတွင်းတိုက်ပွဲတွေဟာ SSPP SSA ရှမ်းမြောက်တပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေအစားဖြစ်ပွားတာလို့ဒေသခံအခြေဆိုင်သတင်းမီဒီယာတွေမှာဖော်ပြထားတယ်လို့စောင်းမဲမျိုးနဲ့အတွင်းတိုက်ပွဲတွေကတော့SSPP SSA ရှမ်းမြောင်နဲ့ TNLA တအောင်းပလောင်ပူပေါင်းတပ်တွေနဲ့ RCSS SSA ရှမ်းတောင်တပ်ဖွဲ့တွေကြားမှာဖြစ်တာလို့ RCSS ကသတင်းထုတ်ပြန်ထားပါတယ်။ဒီတပ်ပွဲအခြေအနေနဲ့ပတ်သက်လို့ TNLA တအောင်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုတိုက်ကျော်ကတော့နမ်ဆောင်မြို့နယ်မှာသာတိုက်ပွဲဖြစ်တာရှိတယ်လို့ပြောပါတယ်
။တိုက်ပွဲကဒီပတ်တည်းနဲ့မတက်လာဘူး။မင်းကတော့ဒီ RCSS ကအဲဒီမမူးပဲမှာလည်းပြည်လာရရှိတယ်။နေရင်တော့မဖြစ်ဘူး။ဒီနမ်ဆောင်ရင်ဒီနမ်တွေအုပ်စုထဲတာ
လက်ရှိချုပ်ပွားနေတဲ့တပ်ပွဲနဲ့ပတ်သက်ပြီးအတိအကျချက်ရယူဖို့ရှမ်းလက်နက်ကိုင်တပ်တွေကိုဆက်သွယ်ရမှာတော့ဖုံးခေါ်ဆိုလို့မရခဲ့ပါဘူး။ဒီလ22ရက်နေ့ကလာရှုံမျိုးရက်ွက်၄ရဲရိတ်တာနဲ့23ရက်နေ့ကတော့ရက်ွက်တစ်အတွင်းမှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးဒုတိယပောက်ကွဲမှုမှာတော့လူနှစ်ယောက်ထိခဲ့ဒဏ်ရာရခဲ့တယ်လို့ရှမ်းတန်တော်ဆင့်သတင်းမှာဖော်ပြထားပါရဲ့ရှင်။